သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မွန်တိုင်းရီနောက်ဆက်တွဲအနေနဲ့ပြည်သူဒီတော့အရေးပေါ်ကေစီရီလုပ်ငန်းတီးကိုအပူဒဗရွန်ဆောင်ရောပြီးဖို့လိုအပ်နေပါတယ်နိုင်ငံတကာအဖွဲ့အစည်းတီး NGO INGO တီးဒေတာတော့မှဟိနေတယ်လူမှုအခရဘူးအဖွဲ့အစည်းတီးနဲ့လည်းအာရာခပြည်သူအစိုးရနဲ့အတူအနည်းကပူးပေါင်းဆောင်ရောပြီးခင်လိုအပ်တဲ့အကူအညီတီးကို PL ဖို့တော့အထူးမိတ်တာရက်ခံလိုပါတယ်
မုခဆိုင်ကလုံးမုံတိုင်းနောက်ဆက်တွဲကြပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ကုစားဖို့လိုအပ်တဲ့အရေးပေါ်အကူအညီတွေကိုရခိုင်တပ်တော်စီဦးစီချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကတောင်းဆိုထားတာပါ2019ကစတဲ့စီရေးပဋိပက္ခတွေရဲ့တံကိုခံခဲ့ရတဲ့ရခိုင်ပြည်နယ်ဟာ2020နိုဝင်ဘာကစလို့စစ်ကောင်စီနဲ့အေးအေးချာဒေသတွင်းအပြစ်ခတ်ရပ်ဆဲခဲ့ပြီးဖွံ့ဖြိုးရေးလုပ်ငန်းတွေကိုစတင်လာချိန်မှာပဲမုံတိုင်းတန်တင်ခဲ့ရပါပြီမေလ14ရက်ကစလို့အာရခလို့ခေါ်တဲ့ရခိုင်ပြည်နယ်အတွင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီမုံတိုင်းဟာတပြည်နယ်လုံးရဲ့60ရာခိုင်နှုန်းအထိပျက်စီးဆုံးရှုံးစေခဲ့ပါတယ်။ဖျားကြောင်းကန်နေအိမ်အဆောက်အဦစတင်ကြောင်းတွေပြိုကျပျက်စီးတာကစလို့ဖုံးတာဝါတိုင်းဓာတ်တိုင်းနဲ့တစ်ပင်တွေကျကြတာလန်တထားတွေပျက်စီးတာစုဆောင်ထားတဲ့စားနပ်ရိက္ခာတွေဆုံးရှုံးတာနဲ့တရိတ်ဆန်တဲ့လူတွေသေဆုံးတာအထိဖြစ်ပေါ်ခဲ့တာပါ။လူဦးရေ၄တန်းနီးပါးရှိတဲ့ရခိုင်ပြည်နယ်အတွင်းလူဦးရေပေါင်း100,000+လောက်ထိခိုက်ခံစားခဲ့ရတယ်လို့ရခိုင်တပ်တော်ကဖော်ပြထားတယ်လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးရုံး HDCO ကမေလ16ရက်မှာထုတ်ပြန်ထားပါတယ်လက်ရှိမှာတော့ဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့လူဦးရေနဲ့ကုညီပေးတဲ့အဖွဲ့အစည်းမညီမျှမှုတွေရင်ဆိုင်နေရတယ်လို့မြောက်ဦးလူငယ်အဖွဲ့ကကိုကျော်စိုးလင်းကပြောပါတယ်
ဆိုတော့ကုညီကြီးလုံးနေပါတယ်ဆိုတော့လူတွေတော့ဒီအချိန်မှာသူတို့ရဲ့မိသားစုပုံရိုးရဲ့အတွက်ကိုဦးစားပေးနေရတဲ့အခါမျိုးဖြစ်တယ်ကျွန်တော်တို့ကတိခိုက်မှုနေတဲ့မိသားစုချင်းမှာပါနေတော့ကျွန်တော်တို့လုံးလိုက်နေပါလေဒါမင်းကြီးရေတော်စုတွေကိုဦးဆောင်နေတဲ့လူတွေအနေနဲ့ဆိုရင်လုံးလိုက်နေရမှာမဟုတ်ဘူးလေကျွန်တော်ကုညီကြီးတွေကအများကြီးလုံးရအောင်မှာလောလောဆယ်ရှိသေးတော့ဘလုံးမအဆင်မပြေနေသေးတဲ့နေရာပါဆယ်စင်းတွေတွေကလည်းထိုးထည့်လိုက်တဲ့အခါကျတော့ဒီစာရေးတော်ကြီးကတော်တော်လေးအခက်ကြီးတဲ့အချိန်မှာပါနေတယ်အဓိကအရေးကြီးဆုံးအနေနဲ့ပြောရရင်တော့တို့ကြိုးစားပြီးအေးလို့ရမယ့်နေရာကောင်းကောင်းတွေမရှိသေးတဲ့အခါကျတော့လေတို့တို့ပြအသာဦးတွေပူရပြေလိုနေတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကရှီဟောင်းရင်ကျင်းမှုအမွေနည်းမျိုးဖြစ်တဲ့မြောက်ဦးမြို့ဟာလည်းမုံတိုင်းတိုက်ပြီးနောက်ပိုင်းတစ်မြို့လုံးနီးပါးပျက်စီးဆုံးရှုံးမှုတန်းခံခဲ့ရပါတယ်နိုင်ငံတကာနဲ့အခြားဒေသကအဖွဲ့အစည်းတွေလည်းဝင်ရောက်နိုင်သေးတဲ့အခြေအနေမရှိတာကြောင့်ဒေသတွင်းမှာရှိတဲ့ကယ်ဆယ်ရေးအဖွဲ့အစည်းတွေစီကပဲအကူအညီတွေရယူနေကြရတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံး UN OCHA ကတော့လက်ရှိမှာမိဖက်အဖွဲ့အစည်းတွေအနေနဲ့မြေပြင်ကွင်းဆင်းလေ့လာမှုတွေဆက်လုပ်နေပြီးပူးပေါင်းဆောင်ရွက်မှုတွေအတွက်ခွင့်ပြုချက်ရဖို့လှုံ့ဆော်နေတယ်လို့ဆိုထားပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့အတွက်လည်းတက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေစေဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ရခိုင်ပြည်မှာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကချင်လွတ်မြောက်ရေးအဖွဲ့ KIO ဗဟိုဌာနချုပ်ကစက်သိန်း3,000အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကစက်သိန်း1,000အပါအဝင်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MNDAA တို့ကစက်သိန်း1,000လှူဒန်းချပါတယ်။ဒီလိုအဖွဲ့တွေဘက်ကလှူဒန်းထားမှုတွေဟာလည်းလက်ရှိအချိန်ထိတော့မြေပြင်ကလူတွေလက်တွေမခံစားရသေးဘူးလို့ဒေသခံတွေကဆိုကြပါတယ်စစ်တွေဒေသခံကိုကြောက်ချင်ကအ
ိမ်ကဟိုကိုကိုပါကိုကိုထူကိုတောင်ကိုထားနေဒီတက်နိုင်တဲ့လူတွေရှောက်ကြတယ်အခုကမတက်နိုင်တဲ့လူတွေကတော့ငုတ်ဆုံထိုင်နေကြတယ်ဒါအဖွဲ့ကြီးတွေဆိုရင်လည်းကျွန်တော်တို့မြင်တော့မြင်ရတယ်ဘာလို့ပြီးလဲဆိုတာတော့မမြင်ရသေးဘူးခင်ဗျအဲ့ဒီပြန်လေတီတောင်ရေးဟိုကျွန်တော်တို့အကောင့်ထဲမပေါ်ရင်သူတို့ကအဲ့ဒီအဖွဲ့ကြီးတွေကအကူအညီကလေးဘူးတရင်းနေမီဒီယာတွေမှာပေါ်ပြရင်လည်းဒီမြေပြင်မှာကျတော့ဟိုတရားမှုမရှိဘူးလို့ပြောရမှာပေါ့ဗျာခုမိုးကချက်ချင်းကြောက်ရွာလိုက်တော့ကျွန်တော်လည်းတားဆစ်ဘူးနေလူတွေဘလို့များနေမလဲပေါ့ထိုင်ပြီးတော့စဉ်းစားနေတာဟိုအခေါင်းမိုးတွေကပြီးတော့ပတ်စံရှိရင်တော့မှပဲဝယ်လို့မရတဲ့အနေအထားတွေလည်းရှိတယ်ဗျာကျွန်တော်ကိုယ်တိုင်ကလည်းမရှိနိုင်ဘူးဗျာမရှိနိုင်ဘူးဒါပေမဲ့ငမောင်တော့မနေထိုင်ရတာပေါ့ဗျာ
စစ်တွေမြောက်ဦးရတိတာမူတိတောင်အပါဝင်ရခိုင်ပြည်နယ်တွင်မြို့နယ်ရှိခုမှရှိတဲ့အခိုင်အမာဆောက်လုပ်ထားတဲ့နေအိမ်တွေတောင်ဆုံးရှုံးပျက်စီးခဲ့ရသလိုဝါးနဲ့တိဆောက်ထားတဲ့စစ်ဆောင်တဲတွေပါပြိုပြက်ခဲ့ရပါတယ်။မြောက်ဦးမြို့ကအင်ဂျီ300ကျော်ရှိတဲ့တိမ်ညိုစစ်ဆောင်စခန်းအပြင်ရိုဟင်ဂျာလူမျိုးစုတွေနေထိုင်တဲ့ဆန်ပြဘာဆာလာဂျားပိုင်ဘောဒူပါဗေဒအပါဝင်စစ်ဆောင်စခန်း14ခုကနေအိမ်တွေလည်းပြိုပြက်ပျက်စီးခဲ့ရပါတယ်။ရိုဟင်ဂျာတသိန်းကျော်နေထိုင်တဲ့စစ်ဆောင်စခန်းတွေဟာပင်လယ်ပြင်နဲ့အနီးဆုံးနေရာမှာရှိနေကြပြီးလွတ်လပ်စွာသွားလာခွင့်မရှိတဲ့သူတို့အတွေ့မုံတိုင်းတံကိုကြိုတင်ကာကွယ်ဖို့လုံခြုံတဲ့နေရာတွေစီရွှေ့ပြောင်းသွားလာခွင့်မရခဲ့ကြပါဘူး။ဒါကြောင့်မယ်မုံတိုင်းနောက်ဆက်တွဲအခြေအနေကြောင့်ရိုဟင်ဂျာဒုက္ခသည်400ကျော်သေဆုံးခဲ့တယ်လို့စစ်ရင်ကောက်ခံနေသူတွေစီကနေကနဒါဥသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီကိန်းကနဲဟာဖြစ်နိုင်ခြင်းများပြီးအတိပြုနိုင်ခြင်းတော့မရှိသေးဘူးလို့တက်ကယ်ပြင်စစ်ဆောင်စခန်းတာဝန်ရှိသူကဆိုပါတယ်။မြေပြင်မှာရှိတဲ့အစ္စလမ်နာရေးကူညီမှုများအတင်းကတော့လက်ရှိအချိန်ထိရိုဟင်ဂျာအလောင်း150ကျော်ကိုမြေမြုပ်ခဲ့ပြီးလို့ဆိုပါတယ်။မိသားစုတစုကို9ရက်အထက်တည်ဆုံခဲ့ကြရတယ်လည်းရှိသလိုလက်ရှိအချိန်ထိပျောက်ဆုံးနေစေရိုဟင်ဂျာတွေလည်းရှိနေသေးပဲလို့သိရပါတယ်။လက်တလောလှုပ်ဆောင်နေတဲ့ကုညီကဲဆဲကြီးအပြင်ပြန်လဲထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ရမှာထိခိုက်လွယ်အုပ်စုမှာပါဝင်တဲ့ရိုဟင်ဂျာအရေးကိုလည်းအထူးစဉ်းစားပေးဖို့လိုတယ်လို့ပြောလာသူကရိုဟင်ဂျာလူမျိုးရေးညွန်ပေါင်းအဖွဲ့ပူးပေါင်းတည်ထောင်သူရိုနီဆန်လွင်ပ
ါဒီနိုင်ငံတကာအဖွဲ့အစည်းတွေကအခုထိတေချာဝင်ခွင့်မရသေးတဲ့အတွက်ကြောင့်သူတို့ကဘာမှအထောက်ပံ့နေမရဘူးအစားတောက်မဲ့အသုံးဆောင်ပစ္စည်းမဲ့အဲ့ဘဝကိုရောက်သွားတာပေါ့နော်နောက်ပြီးတော့ဒီလိုပုံစံမျိုးဆက်သွားနိုင်မယ်ဆိုရင်ဒီထက်ကြီးမားတဲ့ဒုက္ခတွေကိုအရင်စရနိုင်တယ်ဒီအခုအချိန်မှာသူတို့ရဲ့ကင်ပ်တွေအားလုံးက90ရာခိုင်နှုန်းပျက်စီးသွားပြီဒီလူတွေကိုကင်ပ်ထဲကိုပြန်ထည့်ပြီးတော့ဒီလိုပဲစုပ်ပြတ်တက်နေတဲ့ဒီတဲတတာလေးတွေစောက်ပြီးတော့ပြန်ထားမယ်ဆိုရင်တော့ဒါသူတို့ဘဝကိုဆက်လက်ပျက်စီးဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့ဆက်လက်ပျက်စီးဖို့အတွက်ဆက်လုပ်တာပဲဖြစ်မယ်ဆိုတော့သူတို့မှသူတို့မြေပိုင်နေရာတွေရှိတယ်ဒီနေရာတွေကိုသူတို့ပြန်ပေးပြီးတော့ပြန်လဲထူထောင်ရေးတွေလုပ်ပေးဖို့လိုတယ်ဒုက္ခသက်စခန်းကိုပြန်ထည့်မယ်ဆိုရင်တော့ဒါကမတရားမှုကိုဆက်လက်လုပ်တာပဲဖြစ်မယ်ဒီလူတွေရဲ့ဘဝတွေကိုတမင်ရည်ရွယ်ချက်ရှိနေဆက်လက်ဖြည့်ဆည်းဖို့ပဲဖြစ်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်မြန်မာတပြည်လုံးကိုမုခဆိုင်ကလုံးဖြတ်တန်းတဲ့လမ်းကြောင်းမှာပြည်သူ 5.4 တန်းရှိနေပြီးအဲ့ဒီထဲမှာ 3.9 တန်းကထိခိုက်လွယ်ဆုံးအခြေအနေမှာရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဌာနညှိနှိုင်းရေးမှူးကဆိုပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမုံတိုင်းတန်တဲ့ပြည်သူတွေစီအကူအညီပေးဖို့ကြိုးစားပေမဲ့လည်းစစ်ကောင်စီရဲ့အကန့်အသတ်တွေကအဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်။အဲ့ဒီကန့်သတ်ချက်ပြဿနာနဲ့ပတ်သက်ပြီးလိလာဖြေရှင်းမှုအတွေ့စစ်ကောင်ဆောင်မိုးကြုံမှုကြီးမင်းအွန်လိုင်းကရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့တယ်လို့စစ်ကောင်စီမီဒီယာတွေကဖော်ပြကြပါတယ်။ဒီလိုတွားရောက်ခဲ့ပေမဲ့ကုန်သွယ်စီးဆင်းမှုလမ်းကြောင်းတွေကိုတော့တပတ်ပြည့်ကန်ဒီအထိပိတ်ထားသေးပါအကျိုးဆက်အနေနဲ့ရခိုင်ဒေသတွင်မှာကုန်စည်စည်နှုန်းတွေ၄လောက်မြင့်တက်မှုတန်ကိုပြည်သူတွေအလူအလိမ်ခံစားနေကြရပါတယ်။ဒါကြောင့်မယ်ပြန်လည်ထူထောင်ရေးအတွက်လိုအပ်တဲ့အိမ်ဆောက်ပစ္စည်းတွေဟာကြောတခင်းစာပမာဏတောင်မရရှိနိုင်တဲ့အခြေအနေပါ။ရခိုင်လွတ်တော်အမတ်ဟောင်းဦးဖေတန်ကတော့လက်ရှိအာဏာရယူထားတဲ့စစ်အစိုးရအနေနဲ့ကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်ကာလမှာသဘောထားကြည့်ပေးဖို့လိုတယ်လို့ဆိုပါတယ
်။ဘန္နာကိုအတုံးပြင်းပြင်းချရတဲ့အစီအကောင်စီဘက်ကဘယ်လောက်ကြီးသားကိုအကောင့်တွေပေါ်ပေးနိုင်မလဲဆိုတော့ကျွန်တော်စောင့်ကြည့်ရမယ့်တော်ရှိပါတယ်ပြီးတော့ရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဟိုရောင်းပေးပြီးတော့လုပ်ပေးဖို့လိုတယ်ပေါ့နော်ကြီးပွားရေးလုပ်ငန်းတွေကိုဖွံ့ဖြိုးဖို့လိုတယ်ဟိုအစိုးရကသူတို့ရဲ့စီရင်တာသူတို့ရဲ့အကျိုးသဘောဆောင်တဲ့လုံဆောင်ချက်တွေကိုလုပ်လာပြီဆိုရင်တော့မဖက်နာလည်မှုဟိုဒီအတိတ်ခရဆက်ရေးလည်းပို့ပြီးတော့နားလည်မှုရလာနိုင်တယ်ပြည်သူရဲ့လူမှုရေးစီးပွားရေးကဒီစီးရီအထိအကုန်လုံးပြည်ပြည်လေးလေးဖြစ်နိုင်ဖို့အတွက်ဆိုရင်တော့အဓိကအိုင်ဘီမှာတာဝန်ရှိတဲ့အစိုးရပေါ့နော်သူကပို့ပြီးတော့သဘောထားကြည့်ဖို့လိုတယ်ပို့ပြီးတော့အကူအညီဆောင်ရွက်ပေးဖို့လိုတယ်လို့ပြောချင်ပါတယ်ဟုတ်ကဲ့
မုခဆိုင်ကလုံးမုံတိုင်းတန်းကြောင့်မကွေတိုင်းစကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရရီတိုင်းနဲ့ရှမ်းပြည်နယ်ရခိုင်ပြည်နယ်စတဲ့ပြည်နယ်နယ်တိုင်းခုနှစ်ခုမှာသေဆုံးသူ455ဦးရှိပြီလို့ NUG ကမေလ18ရက်မှာထုတ်ပြန်ထားပါတယ်မုံတိုင်းကြောင့်တည်ဆုံးသူတွေထဲမှာရခိုင်ပြည်ကအများဆုံးဖြစ်နေပြီးအိုးအိမ်ပျက်စီးရတဲ့အခြေအနေတွေချာမှာအချိန်မြန်မြန်နဲ့ပြန်လည်ထူထောင်နိုင်ရေးဟာမျှော်လင့်ချက်ရေးရသာရှိနေကြတာပါမုံတိုင်းတန်တင်ခဲ့ရသူတွေအတွက်လက်ရှိမှာအလိုအဆုံကတော့စံမာရေးနဲ့တောက်သုံးရေးတန်းရရှိရေးအပြင်အရေးပေါ်လုပ်ငန်းတွေအတွက်လောင်စာစီတွေပဲဖြစ်ပါတယ် အမှုကအစားအစာဆေးဝါးအထောက်အပံ့ပစ္စည်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအတွက်လိုအပ်ချက်တွေလည်းမြန်မာနေစေဖြစ်တယ်လို့စစ်ကောင်စီကန့်သတ်ချက်ကြောင့်ရက်ခိုင်ပြည်နယ်တွင်ဝင်ဝင်မရသေးတဲ့ UN
ဩစတြေးလျအနာရှင်ကအုပ်ချုပ်နေတာဖြစ်တဲ့အတွက်တကယ်ဒုက္ခရောက်တဲ့လူတွေကိုတကယ်တမ်းထောက်ပံ့ပေးတဲ့ပစ္စည်းတွေပေါ့နော်အဲ့ဒါတွေကိုတရားရုံးရရင်တော့ပိုကောင်းတယ်ပေါ့နော်ဒီတဘာဝဘေးအန္တရာယ်မချုပ်တွေးခင်အခြေအနေကိုတတ်နိုင်သမျှလေးရရှိအောင်လို့ဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်ပေးမှာဖြစ်တယ်ကျွန်တော်တို့အားလုံးရောဒီဟိုနိုင်ငံတော်အနေနဲ့နိုင်ငံတကာအနေနဲ့ဖွဲ့စ ီဆောင်ရွက်ပေးခြင်းအဖြစ်အဲဒီစိတ်ထိခိုက်မှုတွေကိုလည်းတတ်တာရရစေနိုင်တာပေါ့နော
်အပြစ်ခတ်ရစေရေးကာလအတွင်းတနိုင်ငံလုံးအားကြရတဲ့တကြံပွဲတော်ကိုစီးလုံးပျော်ရွှင်စွာကျင်းပခွင့်ရခဲ့တဲ့အရက်ခပြည်ဟာတဘာဝပေးကြောင်အပူတိုးခဲ့ရပါပြီနှစ်နဲ့ချီကာလရှိကြအောင်ပဲပြည်လဲထူထောင်ရေးခရီးရှိအတွက်ရုပ်လုံးပေါ်လာဖို့အခက်အခဲတွေမပြည့်စုံမှုတွေကြာကနေတာဝန်ရှိသူတွေကုညီပတ်မှုသူတွေရဲ့အကူအညီနဲ့ပဲဆက်လက်ရုန်းကန်နေကြရအောင်ပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးဖို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ